စံတော်ဝိုင်းလာ20ရက်တနင်္လာနေ့ဟာအမေရိကန်ပြည်ထောင်စုကပြည်သူ့အခွင့်အရေးတက်ကြွလှုပ်ရှားသူဒေါက်တာမာတင်လူသာကင်းဂျူနီယာနေ့နိုင်ငံတော်အလိုက်ရဖြစ်ပါတယ်။နေ့စဉ်စံတော်ဝိုင်းလာရဲ့တတိယမြောက်တနင်္လာနေ့ကိုဒေါက်တာမာတင်လူသာကင်းဂျူနီယာနေ့အဖြစ်သတ်မှတ်ထားတာပါ။ဒီမိုကရက်ပါတီကသမ္မတကိုယ်စားလှယ်တော်နေ့ဟာတောင်ကယ်ရိုလိုင်းနာ၊အိုင်အိုဝါနဲ့တခြားပြည်နယ်တွေမှာဒေါက်တာမာတင်လူသာကင်းဂျူနီယာထိမ့်မှတ်နေ့တွေကိုအသီးသီးကျင်းပခဲ့ကြပါတယ်။ဒေါက်တာမာတင်လူသာကင်းဂျူနီယာနေ့အထိမ်းအမှတ်အဖြစ်နဲ့ဒီမိုကရက်ပါတီကခေါင်းဆောင်တချို့ဟာပြည်သူ့အခွင့်အရေးတက်ကြွလှုပ်ရှားသူခေါင်းဆောင်တွေနဲ့အတူလက်ချင်းချိတ်ပြီးတောင်ကယ်ရိုလိုင်းနာပြည်နယ်လွတ်တော်အဆောက်အဦရှိရာကိုတနင်္လာနေ့ကချီတက်ခဲ့ကြပါတယ်။သူတို့နဲ့အတူထောင်ထဲချီတဲ့ပြည်သူတွေလည်းလိုက်ပါခဲ့ကြပါတယ်။ဒီမိုကရက်သမ္မတလောင်းနေနောက်ဆုံးပြုလုပ်ခဲ့တဲ့စကားဆက်ထုတ်ပွဲအပြီးတင်မာမှုတွေဖြစ်ပေါ်ခဲ့တာကြောင့်သူတို့နဲ့အတူလက်ဆွဲနှုတ်ဆက်ခဲ့ခြင်းမရှိတဲ့သမ္မတကိုယ်စားလှယ်လောင်းနေထိတာတဲ့အထက်လွတ်တော်အမဘာနီဆန်ဒါစ်နဲ့အဲလစ်ဘက်ဝါရန်တို့နှစ်ဦးဟာတောင်ကယ်ရိုလိုင်းနာပြည်နယ်ကဇိုင်ယွန်ဖျားရှိခိုးဆောင်တွင်မာတင်လူသာကင်းဂျူနီယာနေ့မှာပထမဆုံးအကြိမ်ဖြစ်လက်ဆွဲနှုတ်ဆက်ခဲ့ကြပါတယ်။တခြားဒီမိုကရက်သမ္မတကိုယ်စားလှယ်လောင်းအတော်များများဟာလည်းအိုဝါပြည်နယ်မြို့တော်ဒေမွိုင်းမှာကျင်းပမဲ့ Brown and Black လူလူစုဝဲကိုတယောက်ကြောက်ရှိပါတယ်။နယူးယောက်မြို့တော်ဝန်ဟောင်းသမ္မတကိုယ်စားလှယ်လောင်းမိုက်ကယ်ဘလူးဘတ်ကတော့အာကန်ဆော့ပြည်နယ်က Little Rock မြို့မှာမာတင်လူသာကင်းဂျူနီယာနေ့အခမ်းအနားကိုတက်ရောက်မယ်လို့ဆိုပါတယ်။